Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်2019ခုနှစ်ဩဂုတ်လ1ရက်အင်္ဂါနေ့ညနေ6:00ခွဲနဲ့9:00အထိအစီအစဉ်တွေကို9မီတာ19 19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမရှာဖုံပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင
်မင်္ဂလာညနေခင်းပါရှင်ကျမတင်ပြထိုက်ပါအမေရိကန်ပေါ်ရုရှားရဲ့တန်တမန်ရေးရတုံ့ပြန်ဆောင်ရွက်ချက်ကြောင့်လုံခြုံရေးနဲ့ပတ်သက်တဲ့အမေရိကန်ရဲ့ပိုင်းခြားချက်ကိုအတားအဆီးမဖြစ်ဘူးလို့ဒုသမရကပြောဆိုလိုက်ပါတယ်။အမေရိကန်သမ္မတအင်ဂျီရောရာရှိချုပ်တစ်ကိုခန့်အပ်လိုက်တဲ့သမ္မတထရန့်ကတော့အင်ဂျီရောမှာဗျံပရာအခြေအနေမျိုးဖြစ်မနေဘူးလို့တွစ်တာမှရေးသားပါတယ်။တရုတ်ရဲ့အချုပ်အခြာအနာကိုထိပါခံမှာမဟုတ်ဘူးလို့လည်းဒီကနေ့တရုတ်ခေါင်းဆောင်ကပြောဆိုပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်ဒီကိုကိုအောင်အောင်နဲ့အတူကြီးညာပေးပါမယ်ရှင်။
ကောင်းပါပြီရှင်တင်းညွန့်ပြည်နာဆင်ကြမဲ့တင်းလွာတွေထဲမှာစကိုင်းတိုင်းဒေသကြီးမွန်လိုက်မြို့နယ်အတွင်းဂျပန်အုံနောက်မင်းရောင်ယောဂါလို့ယူဆတဲ့ယောဂါကြောင့်သေဆုံးမှုတွေရှိနေတဲ့အကြောင်းနဲ့အတူ
သဘောတူရရင်တော့ပြီးရူအောင်ဆင်းရဲသဘောတူရမရဘူးဆိုရင်ဒီတော်သူတော်တက်ဒီတော်သူတော်တက်ပြီးရူအောင်တော်တက်ဆိုရင်ဒီတော်သူတော်မှာမဲခွဲဆုံးပြတယ်အဲ့တော့အဆင်ရှိ
ဆက်သွယ်ရေးဥပဒေပုံမှန်60ကျောက်ဂါဂျီနဲ့ပတ်သက်ပြီးလွှတ်တော်တွင်ဆွေးနွေးနေတဲ့အကြောင်းကိုရှင်နေကြီးဦးအောင်သိပြောပြသွားတာပါအပြည့်စုံကိုတည်နေပြီးမှနားဆင်ကြရပါမယ်ဒါအပြင် H1N1 နဲ့ H5N1 ယောဂကူးစက်မှုဆိုင်ရာနောက်ဆုံးအခြေအနေအကြောင်းကိုလည်းနားဆင်ကြရဖို့ရှိပါတယ်ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမတ်တင်ကီထိုင်းနဲ့ကိုအောင်တို့ပြောပြပေးပါမယ်ရှင်
အမေရိကန်ရဲ့တန်ခတ်ပိတ်ဆို့မှုဒစ်တွေကိုရုရှားဘက်ကတန်တမန်ရေးအရာတုံ့ပြန်ဆောင်ရွက်တာကြောင့်အမေရိကန်နဲ့မဟာမိတ်နိုင်ငံတွေရဲ့လုံခြုံရေးအပေါ်အမေရိကန်ရဲ့ပိုင်းဖြတ်ချက်ကိုအဟန့်အတားဖြစ်စေမှာမဟုတ်ဘူးလို့အမေရိကန်ဒုတိယသမ္မတမိုက်ဖန့်စ်ကပြောဆိုလိုက်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်မကြာခင်မှာလက်မှတ်ရေးထိုးမဲ့တန်ခတ်ပိတ်ဆို့မှုဥပဒေကြမ်းဟာဆိုရင်ယူကရိန်းနိုင်ငံတဲကရုရှားရဲ့လှုပ်ရှားမှုတွေနောက်အီရန်နဲ့ဆီးရီးယားနိုင်ငံအပေါ်ထောက်ပံ့မှုတွေနဲ့ပတ်သက်ပြီးရုရှားအနေနဲ့ရည်တည်ချက်ပြောင်းရမယ်ဆိုတာကိုရှင်းရှင်းလင်းလင်းသတင်းစကားပေးလိုက်တာဖြစ်တယ်လို့ဒုသမ္မတမိုက်ဖန့်စ်ကဂျော်ဂျီယာနိုင်ငံခီးစင်အတွင်းဒီကနေ့တင်းလန်ဒီကနေ့အင်္ဂါနေ့မှာပြောဆိုပါတယ်2016အမေရိကန်ရွေးကောက်ပွဲအပေါ်ရုရှားတို့ဂျာဝင်နောက်ဆက်ခဲ့မှုနဲ့ပတ်သက်ပြီးဒဏ်ခတ်ပိတ်ဆို့မှုဥပဒေချမ်းကိုတော့အမေရိကန်လွှတ်တော်မှာတခင်းနဲ့အတည်ပြုခဲ့ကြတာပါဒီဥပဒေချမ်းမှာအီရန်နဲ့မြောက်ကိုရီးယားအပေါ်အရေးယူမှုအသစ်တွေလည်းပါဝင်ပါတယ်ရုရှားဘက်ကလက်တုံ့ပြန်တဲ့အနေနဲ့ရုရှားနိုင်ငံတွင်းကအမေရိကန်ဝန်ထမ်းအားလုံးပေါင်း1200ကျော်တဲ့က955ယောက်ကိုရှော့ဖို့ပြောဆိုခဲ့ပါတယ်။ရုရှားနဲ့ဆက်ဆံရေးပိုကောင်းလာဖို့ဒဏ်ခတ်ပိတ်ဆို့မှုတွေကိုဖယ်ရှားပေးဖို့ဆိုတဲ့နေရာမှာဒဏ်ခတ်ပိတ်ဆို့မှုဖြစ်စေတဲ့အရင်းခံအကြောင်းရင်းတွေကိုရုရှားဘက်ကဦးစားပေးပြုပြင်ဖို့လိုအပ်တယ်ဆိုတဲ့ရုရှားအပေါ်သတင်းစကားအပေါ်မှာတော့အမေရိကန်သမ္မတနဲ့လွှတ်တော်ကြားတဲ့သဘောတည်းရှိတယ်လို့လည်းဒုတိယသမ္မတမိုက်ပန့်စ်ကပြောဆိုသွားပါတယ်ရှင်။
အမေရိကန်သမ္မတအင်ဂျီရောမှာ6လတာကာလအတွင်းမူဝါဒရေးရာမအောင်မြင်မှုတွေဝန်ထမ်းပြောင်းလဲတွေသတင်းပေါက်ကြားမှုတွေနဲ့ရွှေ့ရွှေ့ထွေးထွေးဖြစ်နေတာကိုကင်တွေဖို့အင်ဂျီရောအရာရှိချုပ်အဖြစ်တိကျပြသတဲ့ Marine တပ်ဖွဲ့ဗိုလ်ချုပ်ကြီးဟောင်းဂျွန်ကယ်လီကိုခန့်အပ်လိုက်တဲ့သမ္မတထရမ့်ကအင်ဂျီရောမှာဗျံမရာဖြစ်မနေဘူးလို့တွစ်တာမှာရေးသားပါတယ်အင်ဂျီရောအရာရှိချုပ်အဖြစ်ဗိုလ်ချုပ်ကြီးဟောင်းဂျွန်ကယ်လီတာဝန်ယူပြီးနိုင်ပိုင်းအတွင်းမှာပဲအင်ဂျီရောရဲ့ဆက်သွယ်တင်ကြားရေးညွှန်ကြားမှုအန်တိုနီစကာရာမူချီယာရုကဖယ်ရှားခံရပါတယ်အင်ဂျီရောအရာရှိချုပ်ဟောင်းရိုင်းစ်ပရီပတ်စ်အနေနဲ့မဆွမ်းဆောင်နိုင်ခဲ့တဲ့လုပ်ပိုင်ခွင့်မျိုးကိုသူအရေးအရာကိုဆက်ခံသူဗိုလ်ချုပ်ကြီးဟောင်းဂျွန်ကယ်လီရရှိထားတဲ့အနေအထားလည်းဖြစ်ပါတယ်အင်ဂျီရောဆက်သွယ်ပင်ကြားရေးညွှန်ကြားမှုအဖြစ်တာဝန်ယူပြီးတရင်တပတ်ကျော်အတွင်းမှာအန်တိုနီစကာရာမူချီကိုယာရုကနေရုတ်တရက်ဖယ်ရှားလိုက်တာပါဗိုလ်ချုပ်ကြီးဟောင်းဂျွန်ကယ်လီကိုအင်ဂျီရောအရာရှိချုပ်အဖြစ်ခန့်အပ်လိုက်တာဟာဆိုရင်မီဒီယာတွေကိုသတင်းပေါက်ကြားစီသူတွေဖြစ်တန်ရရှိခံရသူတွေအလုပ်ထုတ်ပစ်ခံရနိုင်တယ်ဆိုတဲ့သတင်းအချက်လက်ကိုဝန်ထမ်းတွေကြားပေးလိုက်တာလည်းဖြစ်ပါတယ်အင်ဂျီရောဆက်သွယ်ပင်ကြားရေးညွှန်ကြားမှုဖြစ်တာဝန်ယူခဲ့သူစကာရာမူချီကနယူးယောက်ကိုဖြေကြားချက်ဟာနယူးယောက်ကိုဖြေကြားချက်ဟာဆိုရင်ယူထားတဲ့ရာထူးနဲ့မတ်ဆက်ဘူးလို့သမ္မတကယူဆခဲ့တာလို့အင်ဂျီရောပင်ကြားရေးမှူးဆရာဟက်ကဘီဆန်ဒါစ်ကပြောဆိုခဲ့ပါတယ်လက်ရှိအင်ဂျီရောအရာရှိချုပ်ဂျွန်ကယ်လီအနေနဲ့အဓိကကံတွေရမယ့်ကိစ္စတွေထဲမှာတော့သတင်းပေါက်ကြားမှုတွေမရှိစေရင်းနဲ့သမရယုံနဲ့ဆက်သွယ်ဆောင်ရွက်ခွင့်ကိုထိန်းချုပ်ဖို့လို့လည်းပါဝင်ပါတယ်ခင်ဗျာ
နျူကလ িয়ার နဲ့မစ်ဆိုင်းထုံးကြီးစမ်းသပ်မှုအစီအစဉ်တွေရပ်ဆိုင်းဖို့နိုင်ငံတကာရဲ့တောင်းဆိုမှုကိုလစ်လျူရှုနေတဲ့မြောက်ကိုရီးယားနိုင်ငံအပေါ်ကင်တွယ်သွားမှာဖြစ်ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကမနေ့တနင်္လာနေ့မှာကျင်းပတဲ့အစိုးရဝန်ကြီးအဖွဲ့အစည်းအဝေးတွင်ပြောကြားပါတယ်အမေရိကန်အနေနဲ့လက်ဦးမှုယူပြီးစတင်တိုက်ခိုက်မလားဆိုတာအပါအဝင်အမေရိကန်အနေနဲ့မြောက်ကိုရီးယားရေဘလို့ကင်တွယ်မလဲဆိုပြီးအင်ဂျီရောသတင်းစာရှင်းလင်းပွဲအတွင်းသတင်းတောက်တွေကမေးမြန်းတာမှာတော့အရင်တော့ကပြောကြားထားသလိုပါပဲသမ္မတအနေနဲ့သ ဒီနေ့ကတော့ဒီနေ့ပဲဖြစ်ပါတယ်။ဒီနေ့ကတော့ဒီနေ့ပဲဖြစ်ပါတယ်။ဒီနေ့ကတော့ဒီနေ့ပဲဖြစ်ပါတယ်။ဒီနေ့ကတော့ဒီနေ့ပဲဖြစ်ပါတယ်။ဒီနေ့ကတော့ဒီနေ့ပဲဖြစ်ပါတယ်။ဒီနေ့ကတော့ဒီနေ့ပဲဖြစ်ပါတယ်။ဒီနေ့ကတော့ဒီနေ့ပဲဖြစ်ပါတယ်။ဒီနေ့ကတော့ဒီနေ့ပဲဖြစ်ပါတယ်။ဒီနေ့ကတော့ဒီနေ့ပဲဖြစ်ပါတယ်။ဒီနေ့ကတော့ဒီနေ့ပဲဖြ ကိုရောက်နိုင်ရဲ့ဆိုပြီးမြောက်ကိုရီးယားကပြောဆိုထားတာပါမြောက်ကိုရီးယားရဲ့ရေးပါတဲ့မဟာမိတ်ဖြစ်တဲ့အင်းဒီဇင်တယောက်နိုင်ငံအနေနဲ့မြောက်ကိုရီးယားအရင်းနဲ့ပတ်သက်လို့နိုင်ငံတကာအတွက်ဘာမှဆောင်ရွက်ပေးတာမျိုးမရှိပဲအပြောကြီးပဲသာရှိပြီးဒီလိုအခြေအနေကိုဆက်လက်လက်တင်မခံနိုင်ဘူးလို့သမ္မတထရန့်ကတွစ်တာလူမှုကွန်ရက်မှာရေးသားခဲ့ပါတယ်ကိုရီးယားကျွမ်းဆယ်မှာတင်မှာမှုလျှော ကပြောဆိုထားတာပါ။အ
ာဖဂန်နစ္စတန်နိုင်ငံနန်ဂါဟာပြည်နယ်အာချင်ဒီတာအနီးစစ်စင်အတွင်းအမေရိကန် UH-60 Black Hawk ရဟရင်စပိုင်းဆိုင်ရာချွေးနာကြောင့်ခက်ခဲခဲခဲဆင်းသက်ခဲ့ရတယ်လို့မြောက်အတလန်တိတ်စစ်စာချုပ်အဖွဲ့ NATO ရဲ့ထောက်ပံ့ရေးမစ်ရှင်ပြောခွင့်ရကပြောပါတယ်။ရဟရင်မှာလိုက်ပါလာသူအလုံးစုတော့ဘေးကင်းရေးနဲ့ကယ်ဆယ်နိုင်ခဲ့ပါတယ်။ရဟရင်ဆင်းသက်တာမှာအဖွဲ့ဝင်2ဦးအနည်းအချင်းထိခိုက်ဒဏ်ရာရခဲ့ပြီးမြို့မောင်းဆေးအဖွဲ့စီမှာဒီကုသမှုခံယူနေတယ်လို့လည်းပြောခွင့်ရကပြောပါတယ်။မတော်တဆမှုဖြစ်ခဲ့တဲ့အကြောင်းရင်းကိုစုံစမ်းစစ်ဆေးနေပါတယ်။နန်ဂါဟာပြည်နယ်စပိုင်းဂီယာဒီတာကအစ္စလာမစ်သဘုံတိုက်ခိုက်ရေးသမားတွေကိုပြည်ပကြီးကျော်တပ်ဖွဲ့တွေကအာယုန်တက်တိုက်ပွဲတွေဆင်နွှဲခဲ့ပြီးမကြခင်မှာပဲရဟရင်ပြကြတာလို့တာလီဘန်ပြောခွင့်ရတဦးကအစောပိုင်းမှာပြောဆိုခဲ့ပါတယ်ခင်ဗျာ
။ UAE American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15965လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
UAE မြန်မာပိုင်းအစီအစဉ်ကအင်ကာနိညနေခင်းနိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်တရုတ်နိုင်ငံအနေနဲ့သူ့ရဲ့အချုပ်အခြာအနာကိုတပားသူလက်အောက်ဘယ်တော့မှရောက်ခံမှာမဟုတ်ဘူးလို့တရုတ်ကွန်မြူနတီပါတီရဲ့တက်မရထူထောင်ချင်း290ပြည့်အထိပ်မှအခမ်းအနားမှာတရုတ်သမ္မတရှီဂျင်းဖင်ကပြောဆိုပါတယ်တိုင်းပြည်ပြင်ပကဘလို့ပုံကိုဖွဲ့စည်းဘလို့နိုင်ငံရေးပါတီကမှတရုတ်နိုင်ငံရဲ့နယ်မြေပိုင်ဆိုင်မှုကိုကွဲပြားအောင်လှုံ့ဆော်တာကိုဘယ်နည်းနဲ့မှဘလို့အချိန်ခါမျိုးမှာပဲဖြစ်ဖြစ်လက်ခံမှာမဟုတ်ဘူးလို့ဒီကနေ့ဘေကျင်းမြို့တော်က Great Hall ခမ်းမဆောင်ကြီးမှာကွန်မြူနတီပါတီအရာရှိတွေနဲ့ပြည်သူ့လွတ်မြောက်ရေးတပ်မတော်ကအစီအမံအရာရှိတွေကိုပြောတဲ့မင်းကိုမှသမ္မတရှိကပြောဆိုသွားတာဖြစ်ပါတယ်တရုတ်ရဲ့အချုပ်အခြာအနာလုံခြုံရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာအကျိုးစီးပွားကိုထိပါတဲ့ဘလူးလုံးရမျိုးကုံမှာလက်ခံမှာမဟုတ်ဘူးဆိုတာကိုအားလုံးသိထားတဲ့လို့လည်းသမ္မတရှိကပြောပါတယ်။တရုတ်နိုင်ငံဟာအထူးသဖြင့်တောင်တရုတ်ပင်လယ်ပြင်တခြားနယ်နေဆက်ဒေသတွေမှာနယ်မြေပိုင်ဆိုင်မှုဆိုင်ရာအငင်းပွားမှုတွေအတော်များများရှိနေတာပါ။အာရှပစိဖိတ်အင်းကျနိုင်ငံတွေနဲ့ဖြစ်နေတဲ့ဒီလိုနယ်မြေပိုင်ဆိုင်မှုအငင်းပွားမှုတွေကိုလစ်လျူရှုပြီးတရုတ်ဟာတောင်တရုတ်ပင်လယ်ပြင်ကလူလုံကျွန်းနေတဲ့တန်တာချောက်တန်းတွေကိုစစ်ဖက်ဆိုင်ရာအဆောက်အအုံတွေဖြစ်ပြောင်းလဲတည်ဆောက်နေတာဖြစ်ပါတယ်။
လုံခြုံတာဝန်ပေါ်ဆောင်မှုဆွဆဲခြင်းနဲ့ရာဇဝတ်ကြောင်းအရယုံတည်စစ်ဆေးခံရတဲ့ထိုင်းဝန်ကြီးချုပ်ဟောင်းရင်းလက်ရှင်နာဝတ်ကသူ့အနေနဲ့အပြစ်ကျူးလွန်ခဲ့တာမရှိဘူးလို့ဒီကနေ့ဘန်ကောက်မြို့တော်ကတရားရုံးတစ်ခုမှာတည်ထောင်လျှောက်လဲချက်တင်ခဲ့ပါတယ်။သူ့ဝန်ကြီးချုပ်တာဝန်ယူခဲ့ခြင်းကအစိုးရရဲ့စံစဘာဝယ်ယူမှုအစီအစဉ်မှာဒေါ်လာ3000ချီဆုံးရှုံးရတဲ့အထိပေါ်ပေါ်ဆော့ဆော့ကင်နေခဲ့တယ်ဆိုပြီးဝန်ကြီးချုပ်ဟောင်းရင်းလက်ဆွဆဲခံရတာပါ။သူ့ကိုထောက်ခံသူအများပြားကတော့ဒီကနေ့တရားရုံးအပြင်ဘက်မှာသူ့ကိုလာရောက်နှုတ်ဆက်ကြပါတယ်။ထိုင်းနိုင်ငံရဲ့ပထမဆုံးအမျိုးသမီးဝန်ကြီးချုပ်ဖြစ်တဲ့ Miss ရင်းလက်ကသူဟာနိုင်ငံရေးကစားကွက်ထဲမှာအသုံးချခံရတာဖြစ်တယ်လို့ဒီကနေ့တရားရုံးကိုတည်တံ့လျှောက်လဲချိန်မှာပြောသွားပါတယ်။သူမှာအပြစ်ရှိမရှိဆုံးဖြတ်ချက်ကိုတော့တရားရုံးကဩဂုတ်လ25ရက်နေ့မှာဆုံးဖြတ်မှာဖြစ်ပြီးတကယ်လို့အပြစ်ရှိတယ်လို့ဆုံးဖြတ်ရင်တော့ Miss Yinlin ဟာ1090နှစ်အထိချခံရနိုင်ပါတယ်။ Miss Yinlin ဟာအခုဖြစ်သူဝန်ကြီးချုပ်ဟောင်းတက်ချင်ရှိနာဝတ်လိုပဲစစ်တပ်ကအာဏာသိမ်းဖယ်ရှားတာကိုခံရတဲ့ဝန်ကြီးချုပ်တူဖြစ်ပါတယ်ခင်ဗျာ။
ပါကစ္စတန်နိုင်ငံရဲ့ယာယီဝန်ကြီးချုပ်အဖြစ်ရှာဟစ်ခါကန်အဗဲဇိတ်ကိုဒီကနေ့အင်္ဂါနေ့မှာရွေးကောက်တင်မြှောက်မယ်လို့ခန့်မှန်းရပါတယ်။သူကဒီနှုတ်ထွက်သွားရတဲ့ပါကစ္စတန်ခေါင်းဆောင်နဝတ်ရှရစ်အပေါ်သစ္စာရှိသူတဦးလည်းဖြစ်ပါတယ်။ယာရုကဖေရှားခန့်ခဲ့ရတဲ့ဝန်ကြီးချုပ်နဝတ်ရှရစ်ရဲ့ညီဖြစ်သူရှာဘတ်ရှရစ်ကလည်းအကိုဖြစ်သူရဲ့ရရကိုဆက်ခံပြီးနိုင်ငံရဲ့ဝန်ကြီးချုပ်ဖြစ်လာရေးရည်မှန်းနေသူပါ။လက်ရှိအာဏာရပါကစ္စတန်မွတ်စလင်လိဂ်နဝတ်ပါတီကလွှတ်တော်တွင်အားကောင်းနေတာကြောင့်ရှာဘတ်ရှရစ်ရဲ့ချင်းကပ်မှုကဖြစ်လာနိုင်ခြင်းများပါတယ်။ဝန်ကြီးချုပ်အဖြစ်ရွေးကောက်ခံဖို့အတွက်ပထမဆုံးအနေနဲ့တော့ရှာဘတ်စနေနဲ့လွှတ်တော်ကြားပြတ်ရွေးကောက်ပွဲမှာအနိုင်ရဖို့လိုအပ်ပါတယ်။လွှတ်တော်ကြားပြတ်ရွေးကောက်ပွဲတွေကတော့လာမယ့်နှစ်လအတွင်းကျင်းပမယ်လို့ခန့်မှန်းထားကြပါတယ်။
ထောက်ကွာ80ပြည်လွန်နှစ်တွေအတွင်းဖန်ချက်ပြည်နယ်ရဲ့ဝင်ကြီးချုပ်ဖြစ်နဝက်ရှာရက်တာဝန်ယူစဉ်ကာလမှာရှာဘတ်ရှာရက်နဲ့နိုင်ငံရေးလောကကိုစတင်ဝင်ရောက်ခဲ့တာဖြစ်ပါတယ်။2018ခုနှစ်နွေရာသီအိုလံပစ်ပြိုင်ပွဲကျင်းပဖို့အမေရိကန်ပြည်သူလော့စ်အိန်ဂျလိစ်မြို့ကိုရွေးချယ်လိုက်ပါတယ်။ပြည်သူနိုင်ငံပဲရစ်မြို့မှာတော့2020လေးခုနှစ်ကြာရင်ကျင်းပမှာပါသတင်းပတ်ဒေါ်ဂျ Olympic ပြိုင်ပွဲတွင် American တွေကအမြဲအောင်မြင်မှုတွေရခဲ့တယ်လို့2028ခုနှစ်ပြိုင်ပွဲတွေမှာလည်းအရင်နှုန်းကအတိုင်းအောင်မြင်မှုတွေရလိမ့်မယ်ဆိုပြီးတော့ပြောဆိုပါရခင်ဗျာ
နောက်ဆုံးရသတင်းတွေကိုမတ်တကြီးထိုင်းနဲ့ကိုအောင်တို့ပြောပြပေးကြတာပါရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်။လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုထိခိုက်စေတဲ့ဆိုပြီးဝေဖန်ခံနေရတဲ့ဆက်သွယ်ရေးဥပဒေပုံမှန်60ကြောက်ဂါဂျီနဲ့ပတ်သက်လို့ပြင်ဆင်မလားဖျက်သိမ်းမလားလွတ်တော်တွင်ဆက်လက်ဆွေးနွေးနေချိန်မှာပဲဒီပုံမှန်နဲ့အရေးယူခံရသူတွေလည်းပိုတိုးလာနေပါတယ်။လွတ်တော်တွင်မှာတော့ဖျက်သိမ်းဖို့ထက်ပြင်ဆင်ဖို့ကိုအာရုံစိုက်နေချိန်မှာပဲတက်ကြွအလှရှားသူတွေကတော့60ကြောက်ဂါဂျီကိုအပြည့်ပဲဖျက်ပြဖို့တိုက်တွန်းနေကြတာပါ။အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့မဆုမွန်ကပြောပြပေးမှာပါရှင်။
ဟုတ်ပါတယ်အခုဆိုရင်တော့အမျိုးသားလွှတ်တော်နဲ့ပြည်သူလွှတ်တော်မှာ66ဂါဂျီအပါအဝင်ဆက်သွယ်ရေးဥပဒေပြင်ဆင်သည့်ဥပဒေချမ်းကိုအခြေတည်ဆွေးနွေးနေကြပြီးတော့မကြာခင်မှာတော့လွှတ်တော်နှစ်ရက်အတွင်းမဲခွဲဆုံးဖြတ်အတည်ပြုနိုင်မှုမျှော်လင့်နေကြပါတယ်အမျိုးသားလွှတ်တော်မှာဒီဥပဒေနဲ့ပတ်သက်လို့အခြေတည်ဆွေးနွေးမှုတွေရှိနေတဲ့အကြောင်းအမျိုးသားလွှတ်တော်ဥပဒေချမ်းကော်မတီအဖွဲ့ဝင်တဦးဖြစ်တဲ့ရှင့်နေကြီးဦးအောင်သိန်းကပြောပြပါဗျာကျွန်တော
်တို့လွှတ်တော်မှာလည်းပထမဆွေးနွေးပြီးတော့ကော်မတီမှာလည်းတစ်ခါဥပဒေချမ်းကော်မတီမှာလည်းတစ်ခါဆွေးနွေးပေါ့ဗျာနော်ဥပဒေချမ်းရဲ့ပြင်ဆင်ချက်တွေအားလုံးလက်ခံပြီးသွားရင်စွတ်တော်သဘောတူသွားပြီးပြည်သူစွတ်တော်ပြန်ပို့မှာပြည်သူစွတ်တော်ကျွန်တော်တို့ကဲ့သို့ပဲသူတို့လည်းဆွေးနွေးကြမှာဆွေးနွေးပြီးတဲ့အခါကျတော့သူတို့နဲ့ကျွန်တော်တို့နဲ့သဘောထားချင်းတိုက်ဆိုင်တာရှိသားသဘောထားချင်းမတိုက်ဆိုင်တာပါတဲ့ပုံမှန်ဆိုရင်တော့ပူပေါင်းဆိုပြီးတော့ပြည်သူစွတ်တော်ကဥပဒေချမ်းကော်မတီနဲ့အမျိုးသားစွတ်တော်ကဥပဒေချမ်းကော်မတီနဲ့ဆလိုက်လုပ်ကြရပြီးပူပေါင်းဆိုပူပေါင်းမှာတခါတည်းဆွေးနွေးသဘောတူညီရရင်တော့ပြီးတော့ပူပေါင်းမှာဆွေးနွေးသဘောတူညီမရဘူးဆိုရင်ပြည်တော်စွတ်တော်တက်ပြည်တော်စွတ်တော်တက်ပြီးတော့ပြည်တော်စွတ်တော်တက်ဆွေးနွေးပြည်တော်စွတ်တော်ကမဲခွဲဆုံးပြတ်မယ်အဲ့တော့အဆင့်ရှိတယ်
အခုလွတ်တော်တဲ့ဆွေးနွေးနေကြစေဆက်သွယ်ရေးဥပဒေကိုပြင်ဆင်တဲ့ဥပဒေချမ်းထဲမှာတော့တက်ကြွလှုပ်ရှားသူတွေဘက်ကအစိုးရဘိုင်းနဲ့ရောလွတ်တော်နဲ့ပါတွေ့ဆုံဆွေးနွေးပြီးပေးပို့ထားတဲ့အကြံပြုချက်တွေနဲ့ပတ်သက်လို့လည်းထည့်သွင်းစဉ်းစားမှုမရှိဘူးလို့66ဂါကြီးထက်သိရေးဦးဆောင်လှုပ်ရှားသူတဦးဖြစ်တဲ့ကိုဆောင်ခါကပြောပါတယ်နိုင်ငံသားတွေရဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုထိခိုက်စေတဲ့အတွက်ဒီပုံမှန်ကိုလုံးဝဖျက်သိမ်းပေးဖို့လည်းတောင်းဆိုနေတာပါကျွန်
တော်ကတော့ဒီ66ဂါကြီးကလုံးဝမရှိသင့်ဘူးလို့ထင်တယ်ရတလုံးမှာလည်း66ဂါကြီးနဲ့ဆွေးခဲ့တဲ့အမှုကြီးအားလုံးဟာဒီကအမေရရာကြီးဖြစ်နေတာရှိရပါတော့ဆိုတော့တကယ်လို့ဒီတိုင်းကဒီလက်ရှိဥပဒေကြမ်းအတိုင်းကအတိဖြစ်မယ်ဆိုရင်ဒီဥပဒေကဘာမှတူးနိုင်ကြအတော်မရှိဘူးပြင်နေဆိုတာလည်းဒီကမတ္တတာဖြစ်ပြီးတော့တကယ်တိတိယောက်ယောက်ပြင်ဆင်မှုမဟုတ်တဲ့အတွက်ဒီသူဆက်လက်ပြီးဒုက္ခရောက်နေနိုင်တယ်လို့ကျွန်တော်မြင်တယ်အဲ့တော့ကျွန်တော်မိသားစုလက်ခံကျင်တာကဒီဆက်တွေဥပဒေမှာပုံမှန်ဆက်ဆက်ကြီးပယ်ဖြတ်ရေးအတွက်ပဲကျွန်တော်ကဒီလူတွေကိုစားဒီလိုမျိုးမဲခံတာပြီးခဲ့ပြီကိုကျွန်တော်မိသားစုလက်ခံကျင်တာပါ
ထွတ်တော်မှာဆွေးနွေးနေတဲ့ဥပဒေချမ်းမှာတော့အမှန်တန်ပေးနိုင်တဲ့ပြစ်မှုအဖြစ်သတ်မှတ်တာအပါအဝင်အစားထိုးပြင်ဆင်ချက်တွေထည့်သွင်းထားပါတယ်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးအောင်သိန်းကတော့နိုင်ငံသားတွေကိုဥပဒေချောင်းအရအကာအကွယ်ပေးနိုင်အောင်ပြင်ဆင်နိုင်တဲ့အလားအလာတွေရှိတယ်လို့လည်းပြောပါတယ
်လူတော်ပြန်မှာကျွန်တော်တို့ကအမှန်ပေးနိုင်တဲ့ပုံကဖြစ်သွားပြီအဲ့ဒါလေကျွန်တော်တို့ကဘာပြောလိုက်တာဒီဟာကိုထပ်ပြီးတော့ကျွန်တော်တို့ကဖျက်ပြရမဆိုရင်အဲ့လိုပြည်သူလူထုတွေမဟုတ်မလျားဆော်ခါနဲ့အစိုးရတွေမဟုတ်မလျားသဘုတ်လီလူကြီးလျှောက်ပြောတယ်ခံရုံနဲ့တိကျမှန်ကန်တဲ့ဥစ္စာနဲ့ဆွဆွဲရင်တော့ပြဿနာမရှိဘူးပေါ့ဗျာမမမကန်လွတ်ပြန်ဖန်တီးရဲ့ခါမျိုးတွေပေါ်ပေါက်လာရင်ပြည်သူတွေအတွက်ဘယ်လိုအကောက်အပေးမလဲအဲ့ဒီလိုဟန်တားလောက်တဲ့ဥပဒေတစ်ခုကတော့လိုအပ်တယ်လို့ကျွန်တော်ဘက်ကမြင်သဘောတူရရှိမယ်သဘောမတူရရှိမယ်ဒါမတတ်နိုင်ဘူး
ပုံမှန်66ဂါကြီးနဲ့ပတ်သက်လို့အခြေတင်ဖြစ်စရာတွေထွက်ပေါ်နေချိန်မှာပဲဒီပုံမှန်နဲ့ဖန်းစည်းတွေလည်းတိုးလာနေတယ်လို့ကိုယ်တိုင်လည်းဒီပုံမှန်နဲ့အရေးယူခံရဘူးတဲ့ကိုဆောင်ခါကပြောပါတယ်
ဒီနေ့ရှင်းထုတ်ပြန်တဲ့အရာဆိုရင်ကျွန်တော်တို့ဒီဆက်တွေဥပဒေပုံမှန်ဆက်ကြကြပြီးနဲ့တရားစွဲခံထားရတဲ့အမှုပိုင်းကဖြစ်ချက်တမှုဖြစ်သွားပြီ။ဒါနဲ့မနီယာကိုပဲဒီအတိုင်းဒေသကြီးလက်တွေ့ကြည့်လို့တရားကြောင်နေပြီးတော့အတူကိုဒီအယူပုံများလို့ဆိုပြီးတော့ဒီဒီလူပြောကြောင်နေပြီးဝေဖန်လို့ဆိုပြီးတော့ဒီလူပြောကိုပြန်ပြီးတော့တရားစွဲဆိုထားတာရှိတယ်ပေါ့နော်။ဆိုတော့ဖြစ်တော်ဥပဒေကြီးကိုလည်းဒီပုံမှန်ကိုအတိုက်ပြင်နေရအောင်ကျွန်တော်ကပြီးတော့ပို့ပြီးတော့ကျွန်တော်တို့ပို့တိုးရပါမယ်။
ပြည်ထောင်စုလွှတ်တော်ကနေပြဋ္ဌာန်းမဲ့ဆက်သွယ်ရေးဥပဒေကိုပြင်ဆင်မိဥပဒေချမ်းကိုတော့ပြည်ထောင်စုဝန်ကြီးဌာနကပြီးခဲ့တဲ့ဇူလိုင်လ9ရက်နေ့က ကထုတ်ပြန်ခဲ့ပြီးအများပြည်သူပညာရှင်တွေနဲ့အရက်ဖက်အဖွဲ့အစည်းအသီးသီးအနေနဲ့မိမိတို့ဖြည့်ဆွက်ပြင်ဆင်လိုတဲ့အကြံပြုချက်တွေကိုလွှတ်တော်ဥပဒေချမ်းကော်မတီကိုစာနဲ့ဖြစ်စေလူကိုယ်တိုင်ဖြစ်စေဆွေးနွေးနိုင်ကြောင်းဖိတ်ခေါ်ထားတာလည်းဖြစ်ပါတယ်ရှင
်။ရောရှင်ခင်ဒီကဲဒရင်ပတ်တွင်ကကြောက်ပြောင်းမျိုးကစောင်းအောင်တစ်ခုကိုဗလီဆိုတဲ့တန်တရားနဲ့လူအုပ်ကဖျက်ဆီးဖို့ကြိုးစားရမှာလူစုလူဝေးကိုထိမ့်ဖို့ဆိုတဲ့အကြောင်းပြချက်နဲ့ဒေသအာဏာပိုင်တွေကပါအဲ့ဒီအစောင်းအောင်ကိုဖျက်ဆီးပစ်လိုက်ပါတယ်လူစုလူဝေးနဲ့ဥပဒေမဲ့ကြိုးပမ်းချက်ပေါ်မှာအာဏာပိုင်တွေကအခုလိုဥပဒေပြင်ပကင်တွယ်ခဲ့တာကြောင့်မလို့မြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးအတွက်တော့မေးခွန်းထုတ်เสียဖြစ်လာပါတယ်ဒါကြောင့်မလို့လူအုပ်သုံးပြီးတော့ဥပဒေချိုးဖောက်တာတွေရာဇဝတ်မှုကျူးလွန်တာတွေကိုအာဏာပိုင်တွေဘက်ကဘလို့ကင်တွယ်တင့်မှာလဲဘလို့ကင်တွယ်နေပါကလေးသရရှင်တွေရဲ့အမြင်ကိုလည်းသိလိုပါတယ်လာမယ့်အင်္ဂါနေ့ညဒိုင်ရီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုသူတွေဒိုင်ရီလိုက်အစီအစဉ်နှစ်ထုတ်တဲ့ချိန်မှာခေါ်ယူမှာဖြစ်တာကြောင့်မလို့ဖုန်းနံပါတ်တွေကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ဒါမှမဟုတ်စာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကိုယ့်ရဲ့မြင်ကိုယ့်ရဲ့မိကွန်းတွေကိုပေးဖို့ထားလို့လည်းရပါတယ်။ VOE မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2923823554ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမန့်ကြမဲ့သရရှင်တွေကိုကြိုဆိုပါတယ်။
ဒီကနေ့ညမှာထုတ်လွှင့်မယ့်တရားရိုက်လိုင်းဆွေးနွေးခန်းကိုည9နာရီခွဲမှာစောင့်မျှော်နားဆင်နိုင်ပါရဲ့ရှင်။အခုတော့ H1N1 ယောဂကူးစက်မှုနောက်ဆုံးအခြေအနေကိုတင်ပြပေးပါမယ်။မြန်မာနိုင်ငံမှာယာဒီတုတ်ကွေးယောဂ H1N1 ဖြစ်ပွားသူ86ဦးရှိသွားပြီဖြစ်ပြီးဒီယောဂနဲ့သေဆုံးသူ10ဦးရှိသွားပါပြီ။ယာဒီတုတ်ကွေးယောဂ H1N1 ဖြစ်ပွားသူအရေအတွက်တိုးလာနိုင်ပေမဲ့သေဆုံးမှုနှုန်းကိုလျှော့ချနိုင်ဖို့ဦးစားပေးဆောင်ရွက်သွားမယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနကတာဝန်ရှိသူတွေပြောပါရတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတော့ H1N1 virus ကူးစက်ခံရသူဟာယောဂလက္ခဏာပြဖို့၂ရက်ကနေ9ရက်အထိအချိန်ယူတာမို့မကြာခင်မှာယောဂဖြစ်ပွားသူအဖြစ်အတည်ပြုနိုင်သူအရေအတွက်တိုးလာနိုင်ခြေရှိတယ်လို့ပြောဆိုထားတာပါဒီသတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတော်မမြင့်မြင့်ခိုင်ကပေးပို့ထားပါတယ်ရှင်
ဒီကနေ့ဩဂတ်လ၁ရက်နေ့အထိယာဒီတုတ်ကွေးယောဂ H1N1 ဖြစ်ပွားတယ်လို့အတည်ပြုနိုင်တဲ့လူနာ86ဦးရှိသွားပြီဖြစ်ပြီးဒီယောဂာနဲ့သေဆုံးသူ12ဦးရှိသွားပါပြီ H1N1 virus ကူးစက်ခံထားရသူတွေအပေါင်းဝင်ပြင်းထန်အဆုတ်ရောင်ယောဂာနဲ့ဆေးရုံတက်နေသူစုစုပေါင်း245ဦးရှိသွားပြီလို့ပြည်သူ့ကျန်းမာရေးဦးစီးဌာနကဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွန်းအောင်က VOE ကိုပြောပါတယ
်ဇူလိုင်22ရက်ကနေပြီးတော့ဒီတရဆလာ2019မွန်လနာရီရှိအောင်ကတော့ကျွန်တော်ဒီ H1N1 ပိုးတွေ့စုပေါင်း86ဦးပါ76 86ဦးရှိပြီးတော့ဒီဆုံးလူကတော့12ဦးပဲရှိပါတယ်12ဦးဒီမှာဆေးရုံတက်ရောက်တဲ့ဟိုပြင်းထန်ဆုတ်ရောင်ရောဂါနဲ့ဆေးရုံတက်ရောက်သူပေါင်း245ဦးရှိပါတယ်ဆေးရုံကလည်းပဲဆင်းသွားတာပေါ့နော်ဟိုပျောက်ကင်းသွားတဲ့လူပေါင်း13ဦးရှိပါတယ
် H1N1 virus ပိုးကူးစက်ခံထားရတဲ့လူနာအများစုကိုကနဦးပိုင်းကချင်းပြည်နယ်ပဲခူးတိုင်းအေရီတိုင်းနဲ့ရန်ကုန်တိုင်းဒေသကြီးတို့မှာတွေ့ရှိထားတာဖြစ်ပြီးလက်ရှိမှာတော့တနင်္လာရီတိုင်းနေပြည်တော်မွန်ပြည်နယ်နဲ့ရှမ်းပြည်နယ်အရှေ့ပိုင်းတို့မှာလည်း H1N1 virus ပိုးကူးစက်ခံထားရသူတွေရှိလာပါတယ်မြန်မာနိုင်ငံမှာ H1N1 virus ပိုးကူးစက်ခံထားရတယ်လို့အတည်ပြုနိုင်တဲ့လူနာတွေတိုးလာနိုင်ပေမဲ့ယာဒီတုတ်ကွေးယောဂ H1N1 ကြောင့်သေဆုံးမှုနှုန်းကိုလျှော့ချနိုင်ဖို့ဦးစားပေးလှုံ့ဆော်သွားမယ်လို့ဒေါက်တာတန်းထွန်းအောင်ကပြောပါတယ်
။တိုးလာနိုင်တယ်ဆိုတော့ဟိုစစ်ရင်တော့ကျွန်တော်တွေ့မှာပေါ့နော်ရှာဖွေတွေတွေ့ရှိတယ်ဆိုတဲ့အတိုင်းပဲပေါ့။ဒါကြမ်းဆိုရင် WHO စဉ်းစားရဆိုရင်အခုဖြစ်တဲ့အခုအိန္ဒိယနိုင်ငံတွေမှာရောပြည်ကျတဲ့နေရာမှာသူကယောဂပိုးကလူရေ120%နှုန်းတော့ပေါ့ 20% လောက်က antibody ခေါ်တဲ့ဒီH1N1 ရဲ့ပိုးရဲ့ antibody ကိုရှိပါတယ်။အထားနိုင်ငံတွေကလည်းသူကလူ120လောက် already infected ခေါ်တာပေါ့။ယောဂပိုးကူးစက်ခံရပြီးဖြစ်ပါတယ်။ဒါမို့ကျွန်တော်တို့ကဒါကြတော့ဟိုတိုးလာမလားဆိုတော့ပိုးတွေ့လာတိုးရေဆိုတော့ကျွန်တော်တို့ကသေဆုံးတာကိုဆွတ်ချဖို့ပဲ။အရေးကြီးပါတယ်။လူနာပိုးတွေ့လူနာများလာတာကဟိုကြောက်စရာမဟုတ်ပါဘူး။သေဆုံးသူကဆွတ်ချဖို့ပဲကျွန်တော်တို့ကဦးစားပေးရမှာဖြစ်ပါတယ်။
ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့မြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ်ကတော့ H1N1 virus ပိုးကူးစက်ခံထားရသူဟာယောဂါလက္ခဏာပြဖို့၂ရက်ကနေ9ရက်အထိအချိန်ယူတတ်တာမို့မကြာခင်မှာယောဂါဖြစ်ပွားသူဥယျာဉ်တိုးလာနိုင်ခြေရှိတယ်လို့ကျန်းမာရေးဝန်ကြီးဌာနကတာဝန်ရှိသူတွေကိုသတိပေးထားကြောင်းပြောဆိုထားတာလည်းရှိပါသေးတယ်။ယာဒီတုတ်ကွေးယောဂါ H1N1 အတွက်ကျန်းမာရေးဝန်ကြီးဌာနကို SML ယောဂါရှာဖွေဌာနကလူဒန်းထားတဲ့ကာကွယ်ဆေး3,000ရောက်ရှိနေပြီးအိန္ဒိယအစိုးရကလည်းကာကွယ်ဆေးလူဒန်းဖို့ရှိနေပါတယ်။အဲ့ဒီကာကွယ်ဆေးတွေကိုလူနာတွေကိုကုသပေးနေတဲ့ကျန်းမာရေးဝန်ထမ်းတွေ၊ယောဂအခမ်းရှိသူတွေ၊ကလေးတွေ၊တက်ကြီးရွယ်အိုတွေနဲ့ကိုယ်ဝန်ဆောင်တွေကိုဦးစားပေးထိုးပေးသွားမယ်လို့ကျန်းမာရေးဝန်ကြီးဌာနကဆိုပါတယ်။ influenza A/H1N1 PDN09 virus poha, natong kogunima, kabaka yoga to impipwagabi, lashimaro yadito gui yoga seasonal flu, H1N1 and ine salad yampuani lava, nemakima natong kogunigani, natong sachakuni twin, yadito gui yoga H1N1 pipwadu liangaze joshigabi, akun natong sakuna kunimama, H1N1 e lute so mushi down to shiara lep chibadishin.
Mamma kind didn't people get up chibare. ဆလပီနောက်ထာဒီကျမရေးဆံရတဲ့တင်လွာတဲ့ပုဂ္ဂိုလ်လေးတင်ပြပေးပါဦးမယ်ရှင်။စကိုင်းတိုင်းဒေသကြီးမော်လိုက်မြို့နယ်အတွင်းမှာဂျပန်အုံနောက်အမေရောင်ယောဂါလို့ယူဆတဲ့ယောဂါကြောင့်ကျောင်းနေကလေးငယ်၃ဦးတည်ဆုံးခဲ့ပါတယ်။အုံနောက်အမေရောင်ယောဂါလို့လက်တလို့အတင်ပြနိုင်သေးပေမဲ့တည်ဆုံးသူတွေရဲ့ယောဂါပိုးနမူနာကိုနေပြီးတော့တက်ခွဲခံမှာပို့ဆောင်စစ်ဆေးနေစေဖြစ်ပြီးအပြေထုတ်ပြန်
ဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒ ောင်ကလေးငယ်၃ဦးသေဆုံးခဲ့ရတယ်လို့မော်လိုင်းမြို့ခံပိုင်းလွှတ်တော်ကုဆလဲဦးလှိုင်မြင့်ကပြောပါရယ
်၃ဦးတင်ချင်းသွားတော့ဟုတ်ပါတယ်ခင်ဗျာယူဝရွာက၂ယောက်ပါတင်ကုန်းရွာက၁ယောက်ပါဘာရန်ကျောင်းသားလေးတွေလို့ပြောနေကြတာအုံနောက်ရောင်ရောတာလုံးယူဆရတယ်က
ြဒီကျောင်းသားကလေးတွေဟာယောဂဖြစ်ပွားခဲ့လို့မော်လိုင်းမြို့နယ်ပန်းတာကျေးလက်ကျမ်းမာရေးဌာနခွဲမှာစေကူတာနေစဉ်အတွင်းဇူလိုင်လ28ရက်နေ့23ရက်နေ့တွေမှာတည်ဆုံသွားခဲ့တာပါဒီလိုကြောင်လာတွေတည်ဆုံမှုဖြစ်စဉ်မှာဂျပန်အုံနှောက်မြေရောက်ယောဂါလို့ယူဆရပေမဲ့တည်ဆုံသူတွေရဲ့ယောဂါပိုးနမူနာကိုနေပြည်တော်ဓာတ်ခွဲဆန်းမှာပို့ဆောင်ဆစ်ဆေးနေစေလို့စကိုင်းတိုင်းဒေသကြီးလူမှုရေးဝန်ကြီးဒေါက်တာစောဝင်းကအခုလိုပြောပါတယ
်အုံနှောက်မြေရောက်လို့တမ်းလဲရဆက်လို့သုံးရောက်တော့ဆုံးသွားတယ်ကလေးတွေကဖြားတယ်တက်တယ်ပေါ့လေအုံမြေရောက်တဲ့လက္ခဏာတွေတွေ့တာပေါ့ဗန်နန်ကြဲတယ်ဆိုတော့အဲ့ဒီတွေးဖြီတွေကိုလည်းဓာတ်ခွဲဆန်းကိုပို့ထားပါတယ်အဖြစ်မရသေးလို့ပါညရင်သတင်းထုတ်ပြန်မှာဖြစ်ပါတယ
်ဇူလိုင်လ29ရက်နေ့ကမုံရွာပြည်သူ့စေယုံကြီးမှာတည်ဆုံခဲ့တဲ့တပရင်းမြို့အကြီးရွာကအသက်16နှစ်အရွယ်လူနာသူဟာ H1N1 ဒါမှမဟုတ်ပုံနှောက်မြေရောင်ယောဂါကြောင့်သေဆုံးခဲ့တယ်လို့လူမှုကွန်ရက်ဆာမျက်နှာမှာပြန့်နှံ့နေပါတယ်။ဒါပေမဲ့တိုင်းဒေသကြီးကျမ်းမာရေးဖွဲ့ကလည်းစစ်ဆေးချက်အရတခြားယောဂါနဲ့သေဆုံးတာဖြစ်တယ်လို့လူမှုရေးဝန်ကြီးတောက်တာစော်ဝင်းကအခုလိုပြောပါတယ
်။သူကခွန်ဆက်မောက်တာအဲ့မှာမပြောဘူးပေါ့လေစောစောပိုင်းကခွန်ဆက်မောက်ပြီးအတွင်းကြည့်ကြည့်ပုံရပါလေကျွာမာရင်အရက်ဆရာလေးနဲ့ကုနောက်ဆုံးအထင်ကြမှာတွေးရပါလေအဲ့မှာဆေးဝင်ရောက်လာလို့ဆေးဝင်ကြတော့အသက်ရှူလာကြောင်ကျတော့ကျတော့ H1N1 တမရဆိုတော့အပြင်ထားလိုက်တာပါသူရှိရနေတော့ယောဂဘူးစစ်ဖွေရယူထားလိုက်တယ်တခါကမို့တဲ့ခါမှာလက်ကက်တဲ့ဆိုအကြောင်းပြန်ပါလေ
မော်လိုက်မြို့နယ်တွင်လက်ရှိကလေး၃ဦးတည်ဆုံမှုဖြစ်ပွားခဲ့တဲ့ယောဂါဟာအုံနှောက်မြေရောင်ယောဂါလို့အတိမပြုတ်နိုင်သေးပေမဲ့ဒေသခံတွေကြားမှာစိုးရိမ်မှုတွေဖြစ်ပွားနေပါတယ်။အုံနှောက်မြေရောင်ယောဂါဟာဗိုင်းရပ်ပိုးရကူးစက်လာတာဖြစ်ပြီးဒီယောဂါလက္ခဏာနဲ့ကြိုတင်ကာကွယ်နိုင်ရေးအတွက်ဒေါက်တာပညာအောင်မိုးကအခုလိုကြံပြုထားပါတယ်
။ယောဂါကဗိုင်းရပ်ပိုးကြောင့်ဖြစ်တယ်။အဲ့ဒီဗိုင်းရပ်ပိုးကလူရအုံနှောက်အမေးပါးကိုရောင်ကျတယ်ဒီယောဂလက္ခဏာကတော့အုံနှောက်နဲ့ပတ်သက်လာရင်တော့အမန်ပူပူများမယ်နောက်ပြီးတော့တက်မယ်တက်ရင်အဆိုးရမှုကအမှန်များတယ်ကျိုးတင်တော့လေကကူးဆက်တဲ့ယောဂမျိုးပဲလေအဲဒါမျိုးကာကွယ်ရမယ်နောက်တစ်ခုကသူ့မှာကာကွယ်ဆေးရှိတယ်ကာကွယ်ဆေးထိုးဖို့လည်းရတယ်
ဂျပန်အုံနှောက်မြေရောင်ယောဂါဟာခြေနဲ့တိရစ္ဆာန်ကဗိုင်းရပ်ပိုးတွေကနေကူးဆက်လာတာဖြစ်ပြီးကူးဆက်မြန်ပြီးတော့အသက်ရွယ်မရွေးဖြစ်ပွားသလိုအချိန်မီစိတ်ကူးသမှုမခံယူနိုင်ရင်အသက်သေဆုံးမှုအဖြစ်ဖြစ်ပွားနိုင်ပါတယ်ခင်ဗျာ
။နိုင်ကွန်းအိမ်တင်ပြပို့ခဲ့တာဖြစ်ပါတယ်ရှင်။အခုတော့ H5N1 ယောဂါကူးဆက်မှုဆိုင်ရာအကြောင်းပဲကိုတလဲကြည့်ကြရအောင်ပါ။တင်းနေလိုက်တိုင်းအတွင်း H5N1 ယောဂါကူးဆက်မှုတန်လျာရှိတဲ့တက်ချန်နောက်တစ်ခုထပ်မံတွေ့ရှိခဲ့တာကြောင့်ရန်ကုန်မြို့ကဓာတ်ခွဲခန်းကိုပို့ဆောင်ဆစ်ဆင်းနေပြီးတက်ချန်မှာနေထိုင်သူကလေးငယ်တူကိုလည်းဆေးရုံမှာစံတက်နေတဲ့အကြောင်းဒီဒေသခံတာဝန်ရှိသူတွေကပြောပါရတယ်။ဒဝယ်မြို့ကတက်ချန်တချံမှာ H5N1 ကူးဆက်မှုတွေ့ရှိကြောင်းတည်ပြုခဲ့ပြီးတဲ့နောက်မှာပဲအခုနောက်ထဘိမျိုးကကြက်ချံတစ်ခုမှမတင်ကဘွယ်ကြက်တွေတည်ဆုံမှုတွေရှိခဲ့တာကြောင့်စစ်ဆေးမှုတွေလှုပ်ဆောင်နေတာပါအပြည့်အစုံကတော့ဆက်တွေ့ဆောင်ကန်းထားတဲ့ VOA မြန်မာပိုင်းတင်ဒင်းတော်မအေးအေးမှကတင်ပြပို့ထားပါတယ်ရှင
်တနင်္လာဤတိုင်းဒဝယ်မျိုးကကြက်ချံတစ်ခုမှ H5N1 ကြက်ငှက်တုတ်ကွေးရောဂါပိုးကိုတွေ့ရှိခဲ့ပြီးတဲ့နောက်မှာတော့ဘိမျိုးဘက်မှလည်းကြက်တွေထောင်ကနန်းလောက်တည်ဆုံမှုဖြစ်ခဲ့တာပါဇူလိုင်လ30ရက်နေ့တုန်းကတော့ဘိမျိုးပင်အိုရွာကကြက်ချံကကြက်တွေဇက်တိုက်တွေဆုံးခဲ့တာကြောင့်ရန်ကုန်ကိုပို့ပြီးစစ်ဆေးဆန်းသတ်မှုတွေလုပ်ခဲ့တယ်လို့ကြက်ချံကကလေးတအူးကိုလည်းသိယုံကျင်ပြီးစစ်ဆေးမှုတွေလုပ်နေတယ်ဆိုပြီးဗိမ့်မြို့စီရင်တာရဲကော်မတီဥက္ကဋ္ဌဦးမြတ်ကိုကပြောပါတယ်
အဲ့တော့ကျွန်တော်တို့ဘေးကိုကြည့်ရမှာလေးစီအကောင်900မှာတက်ချမ်းကျန်မှာတော့ဟိုနှစ်ဆက်ချောင်းရင်းနေကြတဲ့ဟိုတရားသေးတယ်နှစ်ဆက်900မှာ100သေးတယ်နှစ်ဆက်ရှင်းနေမှာ100သေးတယ်ဆိုတော့ဟိုခြေထဲမှာနောက်ဆုံးတော့ဟို30ရင်းနေမှာသွားသေးတဲ့ချိန်မှာ100သေးက900လောက်ပဲကျန်တယ်ကျန်တဲ့ချိန်မှာတော့သူကတတိပြင်းနဲ့သေးနေတယ်ဆိုတော့ကျွန်တော်တို့ကဟိုဝေးကူသွားတော့သူကအဲ့ဒီကြည့်ကိုယူပြတော့ ကျွန်တော်တို့ကလည်းသူတို့စစ်ဆေးထားတာပေါ့ကျွန်တော်တို့အခြေတော့ခုဒီမဆက်လာသေးဘူး။ဒါပေမဲ့မြို့ပတ်မှာစက်တီတေဆုံးမှုဖြစ်တဲ့အချိန်ကလေးက ဘိမျိုးဘက်မှာလည်းစက်ချန်တွေကစက်တီတေဆုံးမှုတွေရှိခဲ့တယ်လို့ဆိုပါတယ်။ကျေးဇူးပြုတာအကျွန်တော်တို့ဟိုလောကထဲဆန်ကားရဲ့အရင်နဲ့ဆယ်လောက်တော့ဟိုစက်ချန်တွေမှာတော့ဒေတော့တွေ့တယ်။ဆယ်ဆိုတော့ဟိုတချမ်းမောအကောင်ကလာသေးတဲ့ချန်ရှိတယ်။အဖောင်းတစ်ဖောက်ခနဲ့ရလောက်သေးတဲ့ချန်လေးရှိတယ်။သူတကယ်မရောက်ပဲနဲ့သေးတဲ့ချန်တွေတော့ရှိတော့ဘူး။
ဟိုင်ဖိုင်အန်1ယောဂပိုးတွေ့ရှိခဲ့ရတဲ့တနင်္လာရီတိုင်းဒဝဲမြို့မှာတော့ကျောင်းနေပိတ်ထားရကနေကျောင်းနေဖုချိန်မှာပြန်ဖွင့်ခဲ့ပါတယ်။တနင်္လာနေ့တုန်းကတော့ကလေးတွေအတွက်စိုးရိမ်လာကြောင့်မူလာတန်းကျောင်းနေပြန်ပိတ်ခဲ့ရတယ်လို့လည်းဒဝဲမြို့ကတူကပြောပြပါတယ်။မနေ့ကနေ့ရောက်ပြန်တင်ရတယ်လို့ဟုတ်ကဲ့တံတရားဖြစ်တဲ့ကလေးနဲ့ဆွေးရွေးတင်ရတယ်။ဒါပေမဲ့မူလာတန်းနေ
ရန်ကုန်တိုင်းမရန်ကုန်၆ရပ်ကွက်ထဲကကျက်မွေးမြူတဲ့နေရာမှာကျက်ငှက်တုတ်ကွေးယောဂါ
HIN
American
This program has come to you from the Voice of America, Washington.